အာဖရိကမြောက်ပိုင်းနိုင်ငံတော်နိုင်ငံဖြစ်တဲ့တူနီးရှားနိုင်ငံမှာတပ္ပရကတရားလွတ်တော်ချုပ်ကိုတင်းငွေနေနေကဖျက်သိမ်းလိုက်ပါတယ်။တပ္ပရကိုင်းဆိုင်ကတရားသူကြီးတွေကိုဝေဖန်ခဲ့တာလာချီခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုတွေနဲ့အကျင့်ပြတ်ချက်ဆမှုတွေကိုစစ်ဆေးရမှာကြားလာတယ်လို့သူကဝေဖန်ခဲ့တာပါ။တရားလွတ်တော်ချုပ်နဲ့ပတ်သက်ပြီးအမိတ်ဒီဂရီတရားထုတ်ပြန်မယ်လို့ပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောပါဘူး။တရားလွတ်တော်ချုပ်ဟာဖွဲ့စည်းပုံအရဖွဲ့စည်းထားတဲ့ပြီးချလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကလည်းတပ္ပရဟာအစိုးရနဲ့လွတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဖွဲ့စည်းပုံကိုအသိရေးဆွဲလူမှုဆန္ဒခိုင်ပွဲကျင်းပမယ်လို့ပြောထားပြီးမရေးဆွဲမီမှာအင်တာနက်ကနေလူမှုအကြမ်းများတွေရယူမယ်လို့တပ္ပရကဆိုပါတယ်။ဒါပေမဲ့ဒီဖြစ်ချိန်မှာအဓိကကျတဲ့ရပ်ဘက်ဖွဲ့စည်းတွေပါတီတွေကိုပါဝင်ဖို့ဖိတ်ခေါ်မထားပါဘူး။တနင်္ဂနွေနေ့မှာပါတီတွေအဖွဲ့စည်းတွေနဲ့တမကတွေကအကြမ်းဖက်သမားတွေပေါ်အရေးယူရေးဆန္ဒပြကြပြီးသမ္မတကိုထောက်ခံသူတွေကတရားသူကြီးတွေကိုစတင်ဆန္ဒပြကြပါတယ်။ဒီဆန္ဒပြပွဲကိုသမ္မတကဖွင့်ပြခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့လကသူ့ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ရေးပက်ဖြိုခွဲခဲ့ပြီးရိုက်နှက်ခဲ့ပါတယ်။